2015ရွေးကောက်ပွဲရဲ့ရလက်အရ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဟာလာမယ့်ဖေဖော်ဝါရီလ1ရက်တနင်္လာနေ့ဆိုရင်လွှတ်တော်ကိုဦးစီးကျင်းပနိုင်တော့မှာဖြစ်ပါတယ်။ဒါဟာနှစ်ပေါင်းများစွာလူထုလိုချင်နေတဲ့ဆန္ဒတစ်ခုလည်းဖြစ်ပါတယ်။ဒါပေမဲ့နောက်ထပ်အများပြည်သူမျှော်လင့်နေတဲ့ဆန္ဒတစ်ခုကတော့ NLD ပါတီရဲ့ခေါင်းဆောင်ထွန်းဆန်းစုကြည်တမရဖြစ်ရေးပဲဖြစ်ပါတယ်။ထွန်းဆန်းစုကြည်တမရဖြစ်ရေးကို2008ဖွဲ့စည်းပုံအခြေခံဥပဒေအရကန့်သတ်ထားပါတယ်။ဒီဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဖို့အတွက်လွှတ်တော်ထဲမှာ85ရာခိုင်နှုန်းကျော်အနည်းဆုံး86ရာခိုင်နှုန်းကျော်ရှိရမှာမို့လွှတ်တော်ထဲမှာ25ရာခိုင်နှုန်းရှိနေတဲ့တက်မတော်လွှတ်တော်ကိုယ်စားလှယ်တွေရဲ့ထောက်ခံမှုအဓိကလိုအပ်နေပါတယ်။ဒီဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဖို့အတွက်ပထမအကြိမ်လွှတ်တော်တက်တန်း5နှစ်အတွင်းမှာကြိုးပမ်းခဲ့ပေမဲ့တက်မတော်သားလွှတ်တော်ကိုယ်စားလှယ်တွေကမထောက်ခံတဲ့အတွက်မအောင်မြင်ခဲ့ပါဘူး။အခုတော့ NLD အများစုရှိနေတဲ့ဒုတိယအကြိမ်လွှတ်တော်အတွင်းမှာဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးဘလို့အလားအလာရှိနိုင်ပါသလဲ။အထူးသဖြင့်တော့ဖွဲ့စည်းပုံအခြေခံဥပဒေထဲကသမရအရေးချင်းသတ်မှတ်ချက်ဖြစ်တဲ့ပုံမှန်59စာလုံးကိုပြင်နိုင်ဖို့အတွက်ယာယီဆိုင်ငံ့ရေးဆွဲလမ်းကြောင်းဟာဒေါက်ဆတ်စုကြည်သမရဖြစ်ရေးအတွက်လင်မြန်မဲ့လမ်းကြောင်းတစ်ခုဖြစ်တယ်ဆိုပြီးတော့လည်းထောက်ပြလာကြပါတယ်။ဒီတော့လွှတ်တော်ထဲမှာပုံမှန်59စာလုံးဆိုင်ငံ့ရေးဖြစ်လာနိုင်စရာအခြေအနေရှိပါသလား။တရားလွှတ်တော်ရှိနေတူဖြစ်တဲ့ဦးကိုနီရဲ့သုံးသပ်ချက်ကတော
့ဖွဲ့စည်းပုံအခြေခံဥပဒေမှာတော့ပြင်ရင်ရင်ဘယ်လိုပြင်ရမလဲဆိုတဲ့နည်းလမ်းပါတယ်။ယာယီဆိုင်ငံ့နိုင်တယ်လို့မပါတယ်လို့ยายไส้งานน่ะไม่รู้อยากรู้เลยมาบ่าวเออไส้งานมั้ยส่วนไอ้ไส้งานเนี่ยปัดติโลฝ่ายสิงห์ของเชียร์อุริมาตะโซเปียปัดทั้นท่าน่ะไม่ရှိတဲ့အတွက်နိုင်ငံရေးအရာဒီလိုအပ်ချက်အပေါ်မှာနိုင်ငံအရေးကိုကြည့်ပြီးတော့ပြည်သူစာနာကိုကြည့်ပြီးတော့ကျွန်တော်တို့စင်ကျင်လုံးတရားနဲ့ကျွန်တော်တို့ကလောက်ရတော့မယ်ရှင်အနေရပြည်သူတရားလုံးရဲ့စန္ဒအရာတော်ဆန်းစုကြည်ကိုနိုင်ငံတော်တမရအဖြစ်တင်မြောက်ရတော့မယ်အဲ့တော့ဖွဲ့စည်းပုံချေရဥပဒေကြောင့်အဲ့ဒါလိုတင်မြောက်လို့မရဘူးဖြစ်နေအဲ့ဒီမရတဲ့ဖွဲ့စည်းပုံချေဥပဒေမှာပါတဲ့ပုံမှန်ကိုယာယီဆိုင်ငံ့လိုက်လို့ရှိရင်လမ်းပွင့်သွားတာပဲကျွန်တော်ဥပဒေဘိုင်းဆိုင်ရာအမြင်အရဆိုရင်တော့ဒီနီးနဲ့အခုလာမဲ့လွတ်တော်ဆရာနဲ့လွတ်တော်မှာဒီဥပဒေကြမ်းကိုအရင်တင်ဒီဥပဒေကြမ်းကိုအတီးပြုတ်ပြီးလို့ရှိရင်ဒါဒေါက်ဆာစုကြည်ကိုတမရဆက်ပြီးတော့ရွေးကောက်တင်မြောက်သွားမယ်ဆိုရင်ဒါလုပ်လို့ရတယ်လို့ကျွန်တော်တို့အဲ့ဒီလိုကြမ်းအဲ့ဒီလိုမြင်တယ်ပေါ့လေဒါကျွန်တော်ယူဆပေါ့
တကယ်လို့ပုံမှန်59စာလုံးကိုဆိုင်ငံ့ဖို့အတွက်တမရသားလွတ်တော်ကိုယ်စားလှယ်တွေကမထောက်ခံခဲ့ဘူးဆိုရင်ဘလို့လမ်းကြောင်းတွေရှိနိုင်မလဲလို့ဥကိုနီကိုမေးကြည့်တော့လွှတ်တော်အတွင်းမှာအရေးကြီးဥပဒေအကြမ်းတစ်ခုကိုအစိုးတင်သွင်းပြီးဒီအစိုးကိုအတည်ပြုနိုင်ဖို့အတွက်မဲခွဲဆုံးဖြတ်မယ်အဲ့လိုမဲခွဲရမှာထောက်ခံမှုတဝက်ရှိမယ်ဆိုရင်59စာလုံးဆိုင်ငံ့ရေးလမ်းကြောင်းရှိလာနိုင်တယ်လို့ပြောပါတယ်အဲ့
တော့ရာကြီးဆိုင်ငံ့လိုက်တဲ့အတွက်ကျွန်တော်လွှတ်တော်မှာရှိတဲ့ဒီ simple majority လို့ခေါ်တဲ့တက်ရောက်သူလွှတ်တော်ကိုယ်စားလှယ်ရဲ့ထက်ဝက်ကျော်ထောက်ခံတာနဲ့ဒီလိုဆုံးဖြတ်ချက်ပြီးဒီလိုအထူးဥပဒေတွေကိုပြဋ္ဌာန်းလို့ရတယ်ဆိုတော့ကျွန်တော်တို့ကအခုလာမယ့်လွှတ်တော်မှာ59စာလုံးကိုရာကြီးရဆိုင်ထားဖို့အတွက်ဥပဒေကြမ်းတစ်ခုတင်ပြီးတော့အဲ့ဒါကိုအထူးဥပဒေအနေနဲ့ပြဋ္ဌာန်းမယ်ဆိုရင်ဒါကျွန်တော်တို့ပြဋ္ဌာန်းလို့ရတယ်။အဲ့ဒီလိုပြဋ္ဌာန်းလိုက်လို့ရှိရင်59စာလုံးဟာယာယီအဖြစ်မရှိတော့ဘူးဖြစ်သွားမယ်။ဒါဖွဲ့စည်းပုံချေဥပဒေကိုပြင်တာမဟုတ်ဘူးယာယီရဆိုင်ထားတာ။ဘယ်အထိလဲနီလန်တကျဖွဲ့စည်းပုံချေဥပဒေကိုပြင်ဆင်ပြီးသည့်အထိဒီဟာကိုကျွန်တော်တို့ရပ်ထားမယ်ဆိုလို့ရှိရင်ဒါတော့ဆက်စုကြည်သမရဖြစ်ဖို့လမ်းပွင့်သွားတာ။
တရားလွှတ်တော်ရှင်နေဦးကိုနေပါရှင်ဖွဲ့စည်းပုံအခြေခံဥပဒေထဲကပုံမှန်59ကိုပြင်ဆင်ဖို့ပဲဖြစ်ဖြစ်ဆိုင်းငံ့ဖို့ပဲဖြစ်ဖြစ်တက်မတော်သားလွှတ်တော်ကိုယ်စားလှယ်တွေရဲ့ထောက်ခံမှုကအတိတ်ကကြနေပြီးတော့ဒီအချက်ဟာကာကွယ်ဦးစီးချုပ်ပေါ်မှာအတိတ်ကလည်းမူတည်နေပါတယ်ဒီတော့ပုံမှန်59စာလုံးနဲ့ပတ်သက်ပြီးတော့ကာကွယ်ဦးစီးချုပ်ကလက်ရောနိုင်မှာမလားအခိုင်အမျိုးသားပါတီကပြည်သူ့လွှတ်တော်ကိုယ်စားလှယ်ဟောင်းတူဖြစ်တဲ့ဥပရှင်ကတော့အဲ့ဒီအနှစ်ချက်စလုံးကိုလက်တလုံးမှာတက်မတော်ဘက်ကလက်ရောနိုင်စရာမမြင်ဘူးလို့သူ့အမြင်ကိုပြောပါတယ်
လေရှိအခြေအနေမှာတော့လိုက်ရောပြေးမယ်လို့မထင်သေးဘူးပေါ့မမြင်သေးဘူးပေါ့2011ကပဲ2015တိတော်တော်တွင်အတွေ့အကြုံအရာတော့တန်းခိုင်အရေးပါတီနဲ့တမ်ဒေါ်တာကိုစလေအများစုကလွတ်တော်ကိုစွမ်းမိုးထားခဲ့တယ်အခု2015ရွေးကောက်ပွဲကိုအကြောင်းပြုပြီးရောလွတ်တော်ကိုစွမ်းမိုးထားတာက NLD လွတ်တော်ကိုစလေရှင်ဖြစ်ကြပါတယ်အဲ့တော့ NLD လွတ်တော်ကိုစလေဒီနဲ့တမ်ဒေါ်တာလွတ်တော်ကိုစလေဒီကအခုမှဒီမတူညီတဲ့အမြင်တစ်ခုနဲ့လွတ်တော်ထဲမှာကြပြီးတော့ထိတွေ့ဆက်ဆံကြရမှာလေအဲတော့တို့ရဲ့ဆက်ဆံမှုကဘယ်လောက်ထိပြောင်းလဲတိုးတက်လာပြီးတော့ဘယ်လောက်ထိနားလည်မှုရှိကြမလဲလောလောဆယ်တို့ထိတွေ့ဆက်ဆံမှုတောင်မရှိသေးတဲ့အချိန်မှာပြင်ဖို့ဆိုတဲ့စကားလက်ရောဖို့ဆိုတဲ့စကားကိုကျွန်တော်ကအလွယ်တကူပြောလို့မရနိုင်သေးပါဘူး
ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဟောင်းဥပရှင်တုံ့သက်သွားတာပါရှင်အထူးပြင်းတော့ NLD ပါတီအနေနဲ့လည်းဆိုင်းငံ့နာထက်ပြင်ဆင်ဖို့ကိုသာစူးစမ်းတင်ပြီးတောင်ဆန်းစုကြည်အနေနဲ့လည်းအလို့ဆိုင်းငံ့နေစရာထက်ဖွဲ့စည်းပုံပြင်ဆင်ရေးကိုသာဥတည်ပြီးလှုံ့ဆောင်နေတယ်လို့သူမြင်ကြောင်းရှမ်း SNDP ပါတီရဲ့လွှတ်တော်ကိုယ်စားလှယ်ဟောင်းတုပ်ဖြစ်တဲ့ဦးရဲထွန်းကလည်းပြောပါတယ်အဲ့
တော့အခုပြင်လိုက်တာကအကောင်ဆုံးဖြစ်တယ်ဘာကြောင့်ဆိုဖွဲ့စည်းပုံအခြေခံဥပဒေမှာပါတဲ့ပြဋ္ဌာန်းချက်တရားရက်ကိုလွှတ်တော်ကအများစုပါမန်အများစုမဲနဲ့အဲ့လိုရပ်ထိုင်းလို့ရကြတဲ့ဆိုတော့ဒီထုံးစံတစ်ခုဖြစ်သွားလို့ရှိရင်က ျွန်တော်တို့ဒီဖွဲ့စည်းပုံအခြေခံဥပဒေမှာကိုမကြိုက်တဲ့เนาะအနိုင်ရပါတီကမကြိုက်တဲ့ရပ်ထမ်းချက်မှန်မှန်များအဲ့ဒီလိုရပ်ထမ်းပြီးတော့လုပ်မယ်ဆိုလို့ရှိရင်ကျွန်တော်တို့အတွက်အစင်လာမကောင်းဘူးအဲ့တော့ကျွန်တော်ကအခုခံမှန်းနေတာကတော့ပြင်ပြစ်လိုက်မယ်လို့ပဲကျွန်တော်ယူဆတယ်ပြင်ပြစ်ပြီးတော့ဒေါန်ဆန်းစုကြည်ကဒီပြင်ပြစ်တဲ့နောက်ပိုင်းမှာသမရအဖြစ်နဲ့ပြန်ပြီးတော့ဒီရေကောက်တင်ရောက်ခံရလိမ့်မယ်လို့အဲ့လိုပဲကျွန်တော်ထင်ပါတယ်ဗျ
ကာကွယ်ရေးဦးစီးချုပ်ဘိုးချုပ်မူကြီးမင်းအောင်လိုင်းနဲ့ NLD ပါတီရဲ့ဥက္ကဋ္ဌတော်ဆန်းစုကြည်တို့တွေ့ဆုံတာနှစ်ကြိမ်ရှိနေပြီဖြစ်ပြီးကာကွယ်ရေးဦးစီးချုပ်ကိုယ်တိုင်ကတိုက်ပြီးပြန်လည်ဖွံ့ဖြိုးတိုးတက်ရေးနဲ့ငြိမ်းချမ်းရေးတွေအတွက် NLD ပါတီနဲ့ပူးပေါင်းလှုပ်ဆောင်သွားမယ်လို့လည်းတရားဝင်ထုတ်ပြန်ပြောဆိုထားပါတယ်။ဒါကြောင့်တိုက်ပြီးရဲ့အကျိုးကိုရှေ့ရှုပြီးလူထုရဲ့ဆန္ဒတွေကိုကာကွယ်ရေးဦးစီးချုပ်ကလက်ရောပေးဖို့အတွက်တော့ဒီလူပေါင်းတဲ့ဒီမိုကရက်တစ်ပါတီရဲ့ဥက္ကဋ္ဌဦးအောင်မိုးစောကတောင်းဆိုပါတယ်
။ဒီနေ့အချိန်လေးဒီကာကွယ်ဦးစီးချုပ်ပြောတဲ့စကားတွေအကုန်လုံးကလည်းပဲဒီတက်လာတဲ့အစိုးရတင်တဲ့သူပူပေါင်းဆောင်ရမယ်ဆိုတာကိုပြောတယ်။နောက်တစ်ခုအမျိုးသားဒီမိုကရေစီအဖွဲ့ချုပ်အနေနဲ့ကလည်းပဲတပ်မတော်နဲ့ပူပေါင်းဆောင်ရနိုင်ရေးကိုဒါစ조사နေတယ်လို့ကျွန်တော်တို့အနေနဲ့တော့အဲ့လိုပဲယူဆလို့ရတယ်။ဆိုတော့အကယ်၍တပ်မတော်နဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်တွေဆက်ဆံရေးဟာပိုပြီးကောင်းမယ်၊ယုံကြည်မှုတည်ဆောက်နိုင်မယ်ဆိုလို့ရှိရင်ကျွန်တော်တို့တိုင်းပြည်ရှိဒီမိုကရေစီအတွက်ကောင်းမယ်လို့ယူဆတယ်။ငြိမ်းချမ်းရေးအတွက်ကောင်းမယ်လို့ကျွန်တော်တို့ယူဆတယ်အဖွဲ့အစည်းချုပ်ကိုအခြေခံဥပဒေပြည့်ပြည့်နိုင်ရေးအတွက်လည်းအကျိုးသက်ရောက်မှုအများကြီးရှိလိမ့်မယ်လို့ကျွန်တော်တို့အနေနဲ့တော့အဲ့လိုပဲယူဆပါတယ်။သို့တော်လည်းပဲကျွန်တော်တို့အနေနဲ့မေတ္တာရပ်ခံခြင်းမှာကဒီတောင်ဆန်းစုကြည်တမရဖြည့်မဖြည့်ရလူပုဂ္ဂိုလ်တယောက်တမရဖြည့်မဖြည့်ရထက်ကျွန်တော်တိုင်းပြည်တစ်ခုလုံးအတွက်အရာအရေးကြီးတဲ့ကိစ္စဖြစ်တယ်။ဒါကြောင့်မို့ဒီတမရကာကွယ်ရေးဥပဒေချုပ်ကိုနောက်အခြားသက်ဆိုင်တဲ့ပုဂ္ဂိုလ်အဖွဲ့အစည်းတွေအားလုံးကိုကျွန်တော်အနေနဲ့တော့မေတ္တာရပ်ခံခြင်းနဲ့အဲ့ဒါဒေါန်ဆန်းစုကြည်ဓမ္မဖြစ်နိုင်တဲ့အခြေအနေတရားကိုဖြစ်ပေါ်လာဖို့အတွက်ဝိုင်းဝန်းကူညီကြဖို့ဆိုတဲ့ဒီမေတ္တာရပ်ခံချက်ကိုတော့ကျွန်တော်အနေနဲ့ပြောချင်ပါတယ
်ဒါကတော့ NLD ပါတီရဲ့ဥက္ကဋ္ဌဒေါန်ဆန်းစုကြည်ဓမ္မဖြစ်လာနိုင်ရေးအပေါ်ဥပဒေပညာရှင်တွေလွှတ်တော်ကိုယ်စားလှယ်ဟောင်းတွေနဲ့အတူနိုင်ငံရေးပါတီခေါင်းဆောင်တွေရဲ့အမြင်နဲ့သုံးသပ်ချက်တွေကိုနားဆင်ခဲ့ရတာပါရှင်2015ရွေးကောက်ပွဲမှာအနိုင်ရထားတဲ့ NLD ပါတီဟာပြီးခဲ့တဲ့ရက်တွေမှာတော့ပြည်သူ့လွှတ်တော်နဲ့အမျိုးသားလွှတ်တော်တွေရဲ့ဥက္ကဋ္ဌနေရာဒုတိယဥက္ကဋ္ဌနေရာတွေကိုကြီးညာခဲ့ပြီးဖြစ်ပါတယ်။လာမယ့်တနင်္လာနေ့ဖေဖော်ဝါရီလ1ရက်နေ့မှာ NLD ပါတီကဦးစီးပြီးတော့လွှတ်တော်ကိုကျင်းပတော့မှာဖြစ်ပြီးတော့အများစိတ်ဝင်စားနေတဲ့သမရအမည်အစင်းတွေကိုမကြခင်ကြီးညာရတော့မှာဖြစ်တယ်လို့ပြည်내နဲ့တိုင်းဝန်ကြီးချုပ်စီးရင်တွေကိုလည်းလွှတ်တော်ကျင်းပပြီးမကြခင်အတွင်းမှာပဲကြီးညာရတော့မှာလည်းဖြစ်ပါတယ်ရှင်။